Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ်ဇန်နဝါရီလ4ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညနေအတွက်စီစဉ်မှုကတော့ကျွန်မခင်ဗျထွေးပါရှင်
။မင်္ဂလာခင်ကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမဲ့အေးတန်နာကျော်နဲ့အတူကြီးညာပြသွားမှာပါ။နိုင်ငံခြားတန်တမာဆက်ဆံရေးကို sorry Arabia နိုင်ငံဘက်ကဖျက်တောက်လိုက်တာကြောင့်ဒီလောက်ရက်အပေါ်ဝေဖန်လိုက်တယ်လို့ဒေတာရင်းတင်းမာမှုတွေတိုးလာစေတယ်လို့အီရန်ကဒီကနေ့မှပြောဆိုလိုက်တာ။နှစ်90အတွင်းပထမဆုံးအနေနဲ့နိုင်ငံကူးလက်မှတ်ပြသပြီးမှသာဒိမတ်ဘက်ကနေဆွီဒင်ဘက်ကိုဝင်ရောက်နိုင်တော့မှာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မက်ကင်ဘီတွေ
။ဟုတ်ကဲ့ပါ။ဒီကနေ့ကြားရောက်တဲ့မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားမှာမြူသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကဘာကိုအထူးအလေးပေးပြောဆိုသွားပါလဲ
။နောက်တက်လာမယ့်အစိုးရရဲ့ပထမဦးဆုံးတာဝန်တစ်ခုကတော့ငင်းချမ်းရေးတိဆောက်ဖို့ပဲဖြစ်တယ်။တကယ်ထိရောက်တဲ့ငင်းချမ်းရေးညီလာခံတစ်ခုကြီးကျင်းပပြီးတော့ကျွန်တော်တို့အခု
ငင်းချမ်းရေးကိစ္စအပါအဝင်အစိုးရတဲ့အနေနဲ့ဘာတွေလှုပ်ဆောင်သွားဖို့ရှိနေသလဲစရာတွေကိုပြောကြားခဲ့တဲ့ဒေါန်ဆန်းစုကြည်ရဲ့လွတ်လပ်ရေးနေ့မိကွန်းကောက်နှုတ်ချက်တချို့ကိုမကြားခင်ကြားရပါမယ်။ကတိကြောထွန်းမှာပဲမြမစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားမှာတိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေတယ်ဆိုတာနဲ့အိန္ဒိယမြမနယ်ဆက်အနီးလှုပ်ခဲ့တဲ့ငလျင်နဲ့မြမနိုင်ငံပတ်ချမ်းမှာရောဘလူရိုက်ခတ်မှုတွေရှိနေလဲဆိုတာတွေကိုကြားဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးတနာကျော်တို့ကကြေညာပေးပါမယ်ရှင်။
နိုင်ငံခြားတန်တမာဆက်ဆံရေးကို sorry Arabia နိုင်ငံဘက်ကဖျက်တောက်လိုက်တာကြောင့်ဒီလောက်ရက်ပေါ်ဝေဖန်လိုက်တယ်လို့ဒေတာရင်းတင်းမာမှုတွေတိုးလာစေတယ်ဆိုပြီးအီရန်ကဒီကနေ့မှပြောဆိုလိုက်ပါတယ်။ sorry နိုင်ငံတွင်းမှာရှိနေကြတဲ့အီရန်တန်တမာတွေပြန်လာနိုင်ရေးအတွက်စီစဉ်ဆောင်ရွက်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟူစိန်ဂျဘာအာဇရီကဒီကနေ့မနက်မှပြောပါတယ်အီရန်နိုင်ငံဘက်က sorry တန်တမန်အားလုံးကိုလည်း48နာရီအတွင်းနိုင်ငံတွင်းကထွက်ခွာသွားဖို့ sorry နိုင်ငံသားရဲ့ဝန်ကြီး Adel El Jubia ကမနေ့ကတနင်္ဂနွေနေ့နှောင်းမဲမှာကြေညာထားပါတယ်။အထင်ကရရှိတ်ဘာသာရေးကောင်းဆောင်တယောက်ကိုကွန်မြူလိုက်တာနဲ့ပတ်သက်ပြီးဒီပေါ်ဆန့်ကျင်ဆန္ဒပြတဲ့အနေနဲ့အီရန်နိုင်ငံက sorry တန်ယုံကိုဆန္ဒပြသူတွေဝင်ရောက်ဖျက်ဆီးပြီးတဲ့ရက်မှာပဲအခုလိုအခြေအနေတွေတင်းမာလာနေတာဖြစ်ပါတယ်။ဆိုနေမွတ်စလင်တွေကြီးစိုးတဲ့ sorry ရဲ့လုံခြုံရေးဒါမှမဟုတ်ဒေတာရင်းလုံခြုံရေးနဲ့ပတ်သက်လို့ Shiite မွတ်စလင်တွေကြီးစိုးတဲ့အီရန်နိုင်ငံဘက်က short တာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ sorry နိုင်ငံသားရဲ့ဝန်ကြီးဂျူဘေးယားကပြောပါတယ် sorry တော်ဝင်မိသားစုကိုဝေဖန်တဲ့ဘာသာရေးကောင်းဆောင်နှမားကိုကွန်မြူလိုက်တဲ့ဒီကြီးမားတဲ့အမားကနေရှောင်လွှဲလို့ရမှာမဟုတ်ဘူးလို့အီရန်ဒုနိုင်ငံသားရဲ့ဝန်ကြီးဟူစိန်အမားအဗ်ဒူဟာဟင်းကပြောပါရယ်ဒါအပြင်တခြားလူ46ယောက်ကိုလည်းကွန်မြူလိုက်တာကြောင့်နိုင်ငံတကာကအံ့အားသင့်ခဲ့ကြသလို sorry တော်ဝင်မိသားစုအပေါ်မလိုလားအပ်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသတိပေးချက်တွေထွက်ပေါ်လာပါရယ်ခိုင်မာတဲ့ခြေလှမ်းနေနဲ့တင်းမာမှုတွေလျော့သွားအောင်လှုံ့ဆော်ကြဖို့နိုင်ငံခေါင်းဆောင်တွေကိုဆက်ပြီးတိုက်တွန်းသွားမယ်လို့တော့အမေရိကန်နိုင်ငံသားကြီးဌာနကကြေညာချက်တစ်ခုမှပေါ်ပြထားပါရယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမာဇာအီရှာရစ်မြို့ကအိန္ဒိယကောင်စင်ဝင်ရုံးသားကအစအုံမှာစခန်းချနေတဲ့တနတ်သမားတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကြားမှာဒီကနေ့လဲဆက်ပြီးတော့တိုက်ပွဲဖြစ်နေသေးပဲလို့တာဝန်ရှိသူတွေကပြောပါတယ်။ဘယ်သူတွေမှမသိရတဲ့စစ်သွေးကြွားတွေဟာအိန္ဒိယကောင်စင်ဝင်ရုံးကိုဝင်စီးဖို့တနင်္ဂနွေနေ့ကလှုပ်ဆောင်ခဲ့ပြီးတော့ပတ်ဝန်းကျင်တစ်ခုလုံးတနတ်တန်တွေ RPG လောင်ချာနဲ့ပစ်ခတ်တန်တွေစုညံနေကြတာပါ။ကောင်စစ်ဝင်ရုံးရဲ့မျက်နှာချင်းဆိုင်လမ်းတစ်ဖက်ချမ်းကနေတနက်သမားတွေလှမ်းပြီးပစ်ခတ်လို့လုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်တိုက်ပွဲဖြစ်တာလို့မြို့အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူကဆိုပါတယ်။ပစ်ခတ်မှုတွေကြောင့်အရသာအနည်းဆုံးတအူတန်ရာရသွားပါတယ်။တိုက်ခိုက်မှုကိုလှုံ့ဆော်သူကချက်ချင်းဝန်ခံပြောလာတာမျိုးမရှိသေးပါဘူးရှင
်။ဒိမတ်နိုင်ငံတဲကနေဆွီဒင်နိုင်ငံဘက်ကိုဝင်ရောက်တဲ့သူတွေအနေနဲ့ဒီကနေ့ကစတင်ပြီးတော့ကိုယ့်ရဲ့ဓာတ်ပုံပါတဲ့အထောက်အထားဒါမှမဟုတ်နိုင်ငံကူးလက်မှတ်ပါတော့မှဝင်ရောက်နိုင်တော့မှဖြစ်ပါတယ်။လူမှုဖူလုံရေးစနစ်ကောင်းမွန်တဲ့ဆွီဒင်နိုင်ငံထဲကိုတရားမဝင်နိုင်ငံရွှေ့ပြောင်းလာသူတွေအလုံးအင်းနဲ့ဝင်ရောက်နေတာကိုတားဆီးနိုင်ဖို့အခုလိုကြိုးစားတာလည်းဖြစ်ပါတယ်။အင်းဂျင်ဒိမတ်နိုင်ငံကရွှေ့ပြောင်းဝင်ရောက်သူ 18,000 ကျော်ခုလုံခွင့်ပေးခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့နှစ်အတွင်းမှာတရားမဝင်ဝင်ရောက်တဲ့ရွှေ့ပြောင်းလာသူ 36,000 ကိုဆွီဒင်နိုင်ငံကလက်ခံပြီးတဲ့နောက်မှာအစစ်အစေးမရှိနိုင်ငံထဲဝင်ရောက်ခွင့်ပေးနေတာကိုရပ်ဆဲဖို့အခုလိုဆောင်ရွက်တာဖြစ်ပါတယ်။ဆွီဒင်နိုင်ငံမှာဘဝအသစ်စတင်ဖို့ရွှေ့ပြောင်းအခြေချနေထိုင်မဲ့သူတွေအ धिक ဝင်ရောက်လာလေရှိတဲ့အော်ရီဆန်ဒရာဒိမတ်နိုင်ငံဘက်ချမ်းမှာနေဆက်ဖြတ်ကျော်ဖို့အချိန်ကြာကြာဆောင်ရွက်နိုင်တယ်လို့ခီးသွားတွေအတွက်သတိပေးချက်ထုတ်ပြန်ထားပါတယ်။ ဆွီဒင်နိုင်ငံအနေနဲ့ဒိမတ်နိုင်ငံခြားခီးသွွားတွေအနေနဲ့နိုင်ငံကူးလက်မှတ်ကိုပြသပြီးမှနိုင်ငံဖြတ်ကျော်ခွင့်ပြန်လည်သတ်မှတ်လိုက်တာဟာနှစ်နိုင်ငံကြားနေ့စဉ်ဖြတ်သန်းသွားနေသူထောင်ပေါင်းများစွာအပေါ်တက်ရောက်မှုရှိမှာဖြစ်ပြီးအခုစီးမင်းသစ်ဟာနှစ်ပေါင်း90အတွင်းပထမဆုံးအကြိမ်လေးဖြစ်ပါတယ်ခင်ဗျာ
American ပြည်အောင်စုမှာလက်နက်ကင်ဆောင်ခွင့်ထိန်းချုပ်မှုနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်တွေကိုသမ္မတရဲ့လုပ်ပိုင်ခွင့်နဲ့တင်ကြပ်ဖို့အတွက်သမ္မတဘရက်အိုဘားမားကြေညာချက်ထုတ်ပြန်မယ်လို့ခန့်မှန်းထားချိန်မှာပဲသမ္မတအိုဘားမားကတော့တရားဥပဒေစိုးမိုးရေးထိတ်တန့်ရရှိရင်းနဲ့ဒီကနေ့တွေ့ဆုံမှုရှိတာပါ Mr. Obama ဟာရှေ့နေကျုံ Loretta Lynch FBI ညွှန်ကြားရေးမှူး James Comey နဲ့အတူတခြားအရာရှိတွေနဲ့အင်ဗျူရောမှာတွေ့ဆုံပြီးတော့တက်တဲ့နဲ့ကြံဖတ်မှုတွေကိုထိန်းချုပ်နိုင်ဖို့သူ့အနေနဲ့ဘာတွေလုပ်ဖို့လိုမလဲဆိုတာဆွေးနွေးကြဖို့ရှိပါတယ်American ပြည်အောင်စုတဝမ်းလုံးမှာတနက်ပြစ်ခတ်မှုကြောင့်တည်ဆုံခဲ့ရသူတွေရဲ့မိသားစုဝင်တွေဟာအောက်မေ့ဝယ်နေတွေကိုနေစဉ်လိုလိုလုံနေကြရပြီးတော့ဒီလိုထပ်မဖြစ်အောင်လို့လွှတ်တော်မတ်တွေကဘာမှမလုပ်သေးဘူးလို့ Mr. Obama ကပြောသွားပါတယ်။သမရရဲ့လုံပိုင်ခွင့်နဲ့ဆိုရင်တနက်ပိုင်ဆိုင်မှုနဲ့ပတ်သက်လို့ကန့်သက်ချက်တွေထားမှာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့ Republican တွေကြီးဆိုးတဲ့လွှတ်တော်ရဲ့ထောက်ခံမှုမလိုပါဘူး။ဒါမဲ့လေ Mr. Obama လုံးမဲ့ဘယ်ကိစ္စမျိုးမဆိုဥရေချောင်းရအစိန်ခေါ်မှုတွေရင်ဆိုင်ရမယ်ပုံရှိပါတယ်။ American ပြည်အောင်စုတဝမ်းမှာအခုနှစ်ပိုင်းတွေအတွင်းသနက်ကန်အကြမ်းဖက်မှုတွေတော်တော်များများဖြစ်ပွားပြီးတဲ့နောက်မှာတော့သနက်ကန်ဆောင်မှုဥရေပေါ်မှာ Mr. Obama အာရုံစိုက်လာတာလည်းဖြစ်ပါတယ်။ဒီထက်မှပြီးခဲ့တဲ့လအတွင်းက California ပြည်နယ် San Bernardino မြို့ကတိုက်ခိုက်မှုကြောင့်လူ14ယောက်သေဆုံးခဲ့ရတဲ့ပြစ်ခတ်မှုလည်းပါဝင်ပါတယ်။တနက်ထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေကိုကြာသပတေးနေ့မှာ CNN သတင်းဌာနနဲ့ Mr. Obama ပြောဆိုဆွေးနွေးဖို့ရှိပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်68ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ခန်းစာတွေကိုမြန်မာနိုင်ငံတဝမ်းမှာဒီကနေ့ကျင်းပနေပါတယ်မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအမြန်ဆုံးတည်ဆောက်နိုင်ဖို့ကြိုးစားရမယ်လို့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်က NLD ပါတီဌာနချုပ်မှာကျင်းပတဲ့လွတ်လပ်ရေးအခမ်းအနားမှာပြောကြားသွားခဲ့ပါတယ်ကိုယ်နိုင်ငံရဲ့ကံကြမ္မာအတွက်တာဝန်ယူရမယ့်တာဝန်ဟာမြန်မာပြည်သူတွေအားလုံးမှာရှိတယ်ဆိုတာကိုလည်းဒေါ်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်ပြည်ထောင်စုကြီးငြိမ်းချမ်းသာရာတိုးတက်ဖို့အတွက်ပြည်သူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့စိတ်ဓာတ်နဲ့လှုပ်ဖို့လိုအပ်တယ်လွတ်လပ်ရေးအရသာခံစားခြင်းတာဝန်ယူဖို့လိုအပ်တယ်လို့ NLD ပါတီဌာနချုပ်မှာကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားမှာဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကပြောကြားသွားခဲ့တာဖြစ်ပါတယ်ဗြိတိရှ်ကိုလိုနီလက်အောက်ကနေလွတ်မြောက်ခဲ့တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်အလန်တင်အခမ်းအနားတွေကိုဒီနေ့မနေ့အစောပိုင်းကနေပြည်တော်နဲ့ရန်ကုန်မြို့တွေမှာကျင်းပခဲ့ကြပါတယ်ရန်ကုန်မြို့အပါအဝင်မြို့တချို့ရဲ့ရပ်ကွက်တွေမှာလွတ်လပ်ရေးနေ့ကြပြာရွတ်ပြိုင်ပွဲတွေစာစီစာကုန်းရေးသားပြိုင်ပွဲတွေအပြေးပြိုင်ပွဲချောတိုင်တက်ပွဲကလေးတွေမုတ်စားပြိုင်ပွဲစတဲ့ပြိုပွဲရှင်ပွဲတွေကိုဒီကနေ့ကျင်းပကြပါရခင်ဗျာ
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နားမှာပြည်အား 6.8 ရှိတဲ့ငရင်တစ်ခုလှုပ်သွားခဲ့လို့လူ6ဦးမကသေဆုံးပြီးတော့အများပြားလဲဒဏ်ရာရသွားပါတယ်ငရင်ကြောင့်အဆောက်အုံတော်တော်များများထိခိုက်မှုရှိခဲ့တာပါအာတန်ပြည်နယ်ဂူဝါဟတီမြို့မှာငရင်လှုပ်ပြီးတော့အိမ်တွေတုံးစောင်းရီစင်မောကပြုတ်ကြကုန်တော့လူတွေလက်မပေါ်ဆင်းပြေကြပါတယ်။ငရင်ကအန်ဖာမြို့အရှိမြောင်မိုင်20အဝေးမြေအောက်အနက်34မိုင်ကိုဗဟိုပြုတ်ပြီးတော့လှုပ်တာပါ။ဒီငရင်လှုပ်တဲ့နေရာရဲ့အနောက်တောင်ဘက်မိုင်400နီးပါးကအနောက်ဘန်ဂေါပြည်နယ်ကိုလ်ကတာမြို့ကနေခန်းစားသိရှိခဲ့ရတဲ့ပြင်တောင်ဘက်ပိုင်းမိုင်900ကျော်ဝေးတဲ့ရန်ကုန်မြို့ကနေလည်းဒီငရင်ကိုခန်းစားခဲ့ရပါတယ်။ငရင်ဗဟိုပြုလှုပ်တဲ့နေရာဟာနည်းနည်းခေါင်းတဲ့ဒေသဖြစ်ပြီးတော့တယ်လီဖုန်းဆက်သွယ်ရေးသိပ်မကောင်းလို့မြို့ငယ်ရွာငယ်တွေကအခြေအနေကိုချက်ချင်းမသိရသေးပါဘူး။တဘာဝဘေးရဲ့နေရာနောက်ပိုင်းကယ်ဆယ်ရေးတပ်ဖွဲ့ဝင်60ကျော်ကိုတော့ဝေးတဲ့နေရာတွေကိုတောကြည့်ခိုင်းထားတယ်လို့ရဲကပြောပါတယ်ရှင
်။ရှဟိုင်းနဲ့ရှန်ဇန်မြို့တွေကအစုရှယ်ယာဈေးကွက်တွေကိုဒီကနေ့ပိတ်လိုက်ရပါတယ်။တရုတ်အစုဈေးကွက်တွေမှာဈေးမတည်မငြိမ်ဖြစ်တာကိုကာကွယ်နိုင်ဖို့စနစ်အစ်ကိုစတင်ကျင့်သုံးတဲ့ဒီကနေ့မှာပဲအစုရှယ်ယာဈေး900ရာခိုင်နှုန်းအထိထိုးချထားတဲ့အတွက်အယောင်းဝယ်တွေကိုရပ်ဆိုင်းလိုက်တာပါ။ကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုတိတိတသာကျဆင်းသွားတဲ့ကိန်းဂဏန်းတွေနဲ့အရှိအလေပိုင်းမှာမတည်မငြိမ်ဖြစ်နေတာတွေကြောင့်အခုလိုတရုတ်ကအစုရှယ်ယာဈေးတွေထိုးချထားခဲ့တာပါ။ဂျပန်နစ်ခေးလဲ300ခိုင်နှုန်းအထိကျဆင်းပြီးဟောင်ကောင်ဟန်ဆန်လဲ 1.5 ခိုင်နှုန်းအထိကျဆင်းသွားတယ်လို့ဥရောပငွေကြေးဈေးကွက်လဲဒီကနေ့စဖွင့်ချိန်ကတည်းကဈေးကျဆင်းနေတာပါ ကမ္ဘာအရှေ့အလယ်ပိုင်းဒေသကပြည်ပခတွေဆော်ရီအာရေဗီယာနဲ့အီရန်ကြားတင်းမာမှုတွေရှိလာတာကြောင့်ဒီကနေ့မှာတော့ရေနံစည်းတက်လာပါတယ်ခင်ဗျာ
။မက္ကဆီကိုနိုင်ငံမှာမြို့တော်ဝင်တူတူတန်အားဝင်ထမ်းဆောင်မှုတောက်ကြနေမှာကျန်းသစ်စာချိန်ဆိုပြီးတော့24နာရီမပြည့်ခင်မှာပဲစနေနေ့ကတက်ခံလိုက်ရပါတယ်။လွတ်တော်အမတ်ဟောင်း Giselle Motor ဟာတနက်သမားတွေလက်ချက်နဲ့တမက်စကိုမြို့ကနေအိမ်မှာတည်ဆုံသွားတာဖြစ်ပါတယ်။အသက်မပြည့်သေးသူတဦးပါဝင်တန်တရားရှိတဲ့လူသုံးကိုဖမ်းထားပါတယ်။နောက်နှစ်ဦးကတော့ရဲနဲ့အပြန်အလှန်ပြစ်ခတ်ကြရမှာတည်ဆုံသွားတာပါမြို့တော်ဝင် Miss Monter ကိုတတ်ဖို့အတွက်တနက်သမားတွေကိုဒေါ်လာ 29,000 ပေးခဲ့ပြီးတော့တက်ခိုင်းတဲ့သူတွေကတော့ The Red Terror မွေးကိုင်းဖြစ်တယ်လို့ LA Times သတင်းစာမှာဖော်ပြထားပါတယ်တက်ခံရတဲ့သူ Miss Monter ဟာစိတ်သက်ခိုင်မာပြီးတော့ရဲစွမ်းတက်တီရှိသူဖြစ်တဲ့သူမျိုးတော်ဝင်ဖြစ်တာဝန်ယူတော့ဒူးစရိုက်မှုနိုင်ငံရေးကိုဦးစားပေးပြီးတော့တည်တည်လှုပ်ဆောင်မယ်လို့ကြေညာခဲ့တယ်ဆိုပြီးတော့သူ့ရဲ့လက်ဝဲဝါဒီဒီမိုကရက်တစ်တော်လှန်ရေးပါတီကြေညာချက်မှာပြောထားပါတယ်။အခု Miss Monter အသက်ခံရမှုဟာမျိုးတော်ဝင်တွေအနေနဲ့ဒူးစရိုက်ခိုင်းတွေနဲ့မပူပေါင်းဆိုရင်ဘာဖြစ်မလဲဆိုတာကြည့်ထားဆိုတာမျိုးသတိပေးလိုက်တာပဲလို့ဖုံးတော်ကြီးရာမိုကာစထရိုကပြောပါတယ်2006ခုနှစ်ထဲရဆိုရင်ခုထိအများအပြားဒူးစရိုက်ခိုင်းတွေရဲ့လက်ချက်နဲ့အစိုးရဝန်ထမ်း1000ကျော်တည်ဆုံခဲ့ရပြီလို့ဒေသနရအာဏာပိုင်အဖွဲ့ကပြောပါတယ်တမက်စကိုမြို့ဟာမက္ကဆီကိုမြို့တွေရဲ့တောင်ပိုင်းမိုင်60အကွာလောက်မှာရှိပြီးတော့ပြင်းမိမှုတွေငွေညစ်မှုတွေဖြစ်ခဲ့တဲ့ကွာနာဗာကာမြို့နဲ့ဘေးကျင်းကပ်တည်ရှိတာဖြစ်ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအီသနာကျော်တို့ကြီးညာပေးခဲ့တာပါသတင်းဆောင်မတွေနဲ့ဆက်သွယ်မိမြတ်ချက်တွေကိုတက်လက်တင်ပြပေးပါမယ်အရင်ဆုံးကတော့ဒီကနေ့ကြားရောက်တဲ့မြန်မာလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားမှာဒေါက်တာဆန်းစုကြည်ပါရီအလေးပေးပြောခဲ့တယ်လို့ဆိုရကြည့်ရအောင်ပါရှင်ရွေးကောက်ပွဲမှာတခင်းနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အစိုးရကိုဦးဆောင်တဲ့အခါပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်မှာဖြစ်တဲ့အကြောင်းပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကပြောကြားလိုက်ပါတယ်ငြိမ်းချမ်းရေးကိစ္စအပါအဝင်အစိုးရတဲ့အနေနဲ့ဆောင်ရွက်မဲ့ကိစ္စတွေကိုပါထည့်သွင်းပြောကြားသွားတယ်68ကြိမ်မြောက်မြန်မာလွတ်လပ်ရေးနေ့အခမ်းအနားချောင်းကိုတော့ကိုရိုက်သွားရောက်သတင်းယူထားတဲ့ VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာတဲ့အခါလှုပ်ဆောင်ရမယ့်ပထမဦးဆုံးတာဝန်ဟာငင်းချင်းတိဆောက်ဖို့ဖြစ်ပြီးတကယ်ထိရောက်တဲ့ငင်းချင်းညီလာခံတခုကျင်းပသွားမှာဖြစ်တယ်လို့ရန်ကုန်မြို့ NLD ရုံးချုပ်မှာကျင်းပတဲ့ဒီကနေ့ကြာရောက်တဲ့68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်
။နောက်တက်လာမယ့်အစိုးရရဲ့ပထမဦးဆုံးတာဝန်တစ်ခုကတော့ငင်းချင်းရေးတိဆောက်ဖို့ပဲဖြစ်တယ်။တကယ်ထိရောက်တဲ့ငင်းချင်းညီလာခံတခုကြီးကျင်းပပြီးတော့ကျွန်တော်တို့အခုလက်မှတ်ထိုးထားတဲ့အပြစ်ခတ်ရစေးစာချုပ်ကိုပို့ဖို့ပြီးတော့အားလုံးပါဝင်လာနိုင်အောင်လို့ကျွန်တော်တို့လုပ်ရမယ်။ကျွန်တော်တို့ရဲ့အစိုးရဟာမျိုးသားရင်ကြားစေရေးဆိုတဲ့ဘူကိုအခြေခံတဲ့အစိုးရဖြစ်ရပါစေမယ်ဆိုတော့ဒီအတိုင်းပဲဖြစ်ရပါစေမယ်ဆိုတာလည်းကျွန်မအခုဒီကနေထပ်မှပြီးတော့ပြောချင်ပါတယ်
။ပြည်သူတွေအနေနဲ့အပြောင်းလဲကိုမစိုးရိမ်ကြဖို့နဲ့အားလုံးအတွက်အကျိုးဖြစ်စေမယ့်အပြောင်းလဲမျိုးဖြစ်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကအခုလိုပြောဆိုလိုက်ပါတယ်
အခုအပြောင်းလဲကြောင်းမလို့စိုးရိမ်တဲ့ကျမတို့ရဲ့နိုင်ငံသူနိုင်ငံသားအားလုံးကိုကျမအနေနဲ့စကားပြစီမစိုးရိမ်ပါနဲ့ကျမတို့ဟာဒီအပြောင်းလဲဟာအားလုံးအတွက်အကျိုးဖြစ်စေမဲ့အပြောင်းလဲဖြစ်အောင်လို့ကျမတို့အစကုံကြိုးစားမှာပါ
စစ်မှန်တဲ့လွတ်လပ်ရေးရဲ့အရာသာကိုခံစားခြင်းရင်ကိုယ်တိုင်းပြည်ရဲ့ကံကြမ္မာအတွက်နိုင်ငံသားတဦးချင်းတာဝန်ယူတတ်ဖို့လိုတယ်လို့ဒေါက်တာဆန်းစုကြည်ကလွတ်လပ်ရေးနေ့မိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်ရန်ကုန်မြို့အနောက်ရွှေကုန်းတိုင်းလမ်းမှာရှိတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်မှာကျင်းပတဲ့68နှစ်မြောက်လွတ်လပ်ရေးနေ့ခမ်းအနားကိုဒေါက်ဆန်းစုကြည်အပါအဝင် NLD ပါတီဗဟိုအလုံးမှုဆောင်တွေအခြားနိုင်ငံရေးပါတီကကိုယ်စားလှယ်တွေနဲ့နိုင်ငံခြားတန်ယုံတွေကတန်မတ်တွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်။စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအားလုံးဝိုင်းဝန်းကြိုးပမ်းကြဖို့လည်းဒေါက်ဆန်းစုကြည်ကတိုက်တွန်းလာပြီးဒီမိုကရေစီလှုပ်ထုံးလုံနည်းတွေအတိုင်းအားလုံးအတူတကွလက်တွဲလှုပ်ဆောင်မယ်ဆိုရင်နောင်လာမဲ့လွတ်လပ်ရေးနေ့တွေမှာတိုင်းပြည်ရဲ့အခြေအနေပုံပြီးကောင်းမွန်လာမယ်ဆိုတာယုံကြည်တယ်လို့ဆိုပါတယ်
။ဘာလို့လွတ်လပ်ရေးဟာဘယ်လိုလဲ။ကြည့်ကြ။အခုအနေစာပြီးကျမတို့အားလုံးမှာကိုယ်နိုင်ငံရဲ့ကံကြမ္မာအတွက်ကိုတောင်းပြီးသွားမယ်အခြေအနေကိုဆိုတာကိုသဘောပေါက်ပြီးပါလား။မြန်မာမှာတောင်းရှိတယ်၊မြန်မာမှာတောင်းရှိတယ်ဆိုတဲ့စိတ်နဲ့ကျမတို့ဆက်ပြီးသွားလို့ဖြစ်ပါဘူး။လူတိုင်းလူတိုင်းဟာကိုယ်မှလည်းတောင်းရှိတယ်၊ကိုယ်နိုင်ငံကဒီကီလောင်စုကြီးတို့တက်ဖို့အတွက်၊သားရဖို့အတွက်၊ညီချင်းဖို့အတွက်၊ညီမျိုးဖို့အတွက်ကိုယ်မှာတာဝန်ရှိရဲဆိုတဲ့စိတ်ဓာတ်နဲ့ဆက်ပြီးတော့ပြောရပါတယ်။တာဝန်မယူခြင်းလို့ရှိလို့ရှိရင်လွတ်လပ်ရေးရဲ့အရသာကိုခံစားရတော့လွတ်လပ်ရေးအရသာတော့ခံစားခြင်းနဲ့တာဝန်တော့မယူဘူးဆိုတာဖြစ်နိုင်တဲ့ကိစ္စပါ
မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဦးစီးကျင်းပတဲ့68နှစ်မြောက်လွတ်လပ်ရေးနေ့ခမ်းနားမှာတော့တိုင်းနာပါတီအချို့ကတဝန်လွှာပေးပို့ခဲ့တာရှိပေမဲ့လည်းထင်ရှားတဲ့တိုင်းနာပါတီခေါင်းဆောင်တွေတက်ရောက်တာမတွေ့ခဲ့ရပါဘူးမြန်မာနိုင်ငံပြည်ထရှာကိုလိုနီလက်အောက်ကလွတ်မြောက်တဲ့68နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်ဒီကနေ့မနက် 4:20 မိနစ်အချိန်ကနေပြည်တော်မှာရှိတဲ့မြို့တော်ခမ်းမရှိနေရန်ကုန်မြို့ရွှေတဂုံဖျားနီးမှာရှိတဲ့ပြည်သူရင်ပြင်တို့မှာအလံတင်ပွဲအခမ်းအနားတွေကိုလည်းကျင်းပခဲ့ပါတယ်ရှင်
68ချိန်မြောက်လွတ်လပ်ရေးနေ့အခမ်းအနားအကြောင်းမမြင့်မြင့်ခိုင်ကစူးစစ်တင်ပြပေးခဲ့တာပါဒေါ်ဆန်းစုကြည်ကညဉ့်ညဉ့်အတွက်အလေးပေးပြောဆိုနေတဲ့အချိန်ထဲမှာဒီတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေမငြိမ်းသေးတဲ့အကြောင်းကိုလည်းဆက်ပါဦးမယ်ရခိုင်ပြည်နယ်အတွင်းကြောက်တော်မြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့အကြတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေဆဲဖြစ်တယ်လို့ရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့နှမ်ခမ်းမြို့နယ်အတွင်းမှာလည်းတအောင်းပလောင် TNL တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်ပြည်သူ့ညီညွတ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနေဇန်နဝါရီလ12ရက်နေ့မှာပြည်သူ့ညီညွတ်ရေးညီလာခံကျင်းပဖို့ကြိုးပမ်းနေတဲ့ကာလမှာပဲအခုလိုတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာပါဒီကြောင့် VOE ထိုင်းချေဆိုင်တဲ့တဲ့ကိုနိုင်ကိုအင်ကဆက်သွယ်မိပြန်တင်ပြထားပါရရှင
်ဟုတ်ကဲ့ပါမြန်မာအစိုးရကနေ NCA အပြည့်အစုံချုပ်လက်မှတ်ရေးသူဖို့လက်မှတ်ခံသေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့မှာမနေ့ကနေဒီကနေ့အထိတိုက်ပွဲဖြစ်ပွားနေစေလို့ရခိုင်တပ်မတော်ပြန်ကြားရေးဌာနအရာရှိသူကအခုလိုပြောပါတယ်
တိုက်ပွဲဖြစ်ပေါ်တာတော့မနေ့ကဒီနေ့ရောဖြစ်တယ်ခင်ဗျာ။ဟိုကရန်ချောင်းတဝိုက်ပေါ့မြန်မာစစ်တပ်ကတော့ဟိုကအနေကြီးနေတော့အများကြီးဖြစ်တယ်ခင်ဗျာ။ဖြစ်တော့မှုအခြေအနေကတော့ကျွန်တော်လည်းမသိရသေးပါဘူးခင်ဗျာ
။ကြောက်တော်မြို့နယ်ရန်ချောင်းဒေသတွင်နှစ်ရက်တာတိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်ထိခိုက်မှုအခြေအနေတွေကိုတော့အတိမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့နဲ့29ရက်နေ့တုန်းကလည်းရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ထိခိုက်ကြဆုံးမှုတွေများပြားနေခဲ့ပါတယ်2015ခုနှစ်မတ်လနဲ့ဧပြီလမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရှစ်လတာတိုက်ပွဲရပ်တန့်နေရာကနေအခုနှစ်စံပိုင်းလောက်မှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။အလားတူရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့နန်းခမ်းမြို့နယ်ဘက်မှာလည်းမြန်မာတပ်မတော်နဲ့ DNLA ခေါ်တောင်းပလောင်တပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြန်မာတပ်မတော်ဘက်က၄ချောင်းကူနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးအရှိဗိုလ်ကြီးတာအိုက်ကျော်ကအခုလိုပြောပါတယ်။
မနေ့ကတော့မပွဲဖြစ်တယ်မနေ့ကကျွန်တော်မူဆယ်မြို့နယ်နမ်လိန်လန်ကြီးရနေမှာတပွဲဖြစ်တယ်နမ်ခါမြို့နယ်မောင်ဝင်းရနေမှာတပွဲဖြစ်တယ်မူဆယ်မြို့နယ်မှာဖြစ်တဲ့ပွဲကအစိုးရဘက်ကဒီရဟယင်းစည်းဝင်လာဒီချိန်ကတော့လေးနိုင်ကျက်လောက်ပဲဝင်လာကြခဲ့တာဒီကနေ့ရတဲ့ဒီနေ့တော့ကြာရလက်ကြီးရတဲ့လူတွေရှိတယ်အစိုးရဘက်ကတော့ကျန်သူအလုံးလေးလုံးနဲ့ anyone news ဆက်လက်တုံးတဲ့တင်စီရနေတယ်
ဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုတွေများပြားနေတယ်လို့တောင်းပလောင်တပ်ဖွဲ့ဘက်ကပြောဆိုနေပေမဲ့တိကျအတည်ပြုချက်တော့မရရှိခဲ့ပါဘူး DNL ခေါ်တောင်းပလောင်တပ်ဖွဲ့နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့ဟာမြန်မာစိုးရကိုယ်စားလှယ်ဖွဲ့ကနေ NCA အပြည့်ရစာချုပ်လက်မှတ်ရေးသွူးဖို့လက်မခံသေးတဲ့လက်နက်ကိုင်ဖွဲ့တွေဖြစ်ကြပါတယ်လာမယ့်ဇန်နဝါရီလ12ရက်နေ့မှာ NCA သဘောတူစာချုပ်လက်မှတ်ရေးသူခဲ့တဲ့လက်နက်ကန်ရှစ်ဖွဲ့အပါအဝင်တပ်မတော်ကူစလဲတွေအစိုးရနဲ့လှုပ်တော်ကူစလဲတွေနိုင်ငံရေးပါတီကူစားပြုကူစလဲတွေနဲ့စုဖွဲ့ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC တို့ကနေပြည်ထောင်စုငြိမ်းချမ်းရေးညီလာခံတရက်ကိုကျင်းပသွားမှာဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတိုင်းသာလက်နက်ကန်အဖွဲ့အလုံးစုံမပါဝင်ပဲအပြည့်ရ NCA လက်မှတ်ရေးသူထားတဲ့အဖွဲ့ရှစ်ဖွဲ့နဲ့ပဲလှုပ်ဆောင်သွားမယ်ပေါ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီUPDJC ဒုတိယဥက္ကဋ္ဌတူဖြစ်သူဦးတူဝေကအခုလိုပြောပါတယ
်။ညီညာရေးဆွေးနွေးပွဲလုပ်မယ်ဆိုရင်လည်းဒါဖက်ရှစ်ဖွဲ့နဲ့လုပ်တာလည်းပဲဒါလုပ်တင်တာပေါ့ဗျာကျွန်တော်တို့အမြင်ကတော့ဘာဖြစ်လို့လဲဆိုချက်ချင်းအကုန်လုံးကမရနိုင်တဲ့ဟုတ်ဒီလိုလို့ရင်းနဲ့ကျိုးရှိတယ်လို့ဂျန်တဲ့ဖွဲ့ကြီးကမြင်သွားရင်လည်းပဲဒါဟာပါဝင်ပူးပေါင်းပြီးတော့ဒီညီညာရေးကိုလှုပ်လိုက်နိုင်ပါပေါ့နော်အဲ့လိုပဲဖြစ်နိုင်တယ်လို့ကျွန်တော်တို့ကတော့ယူဆတာပဲဗျာ
ညီလာခံတက်ရောက်ဖို့အတွက်ရခိုင်တပ်မတော်နဲ့ကိုကန်တပ်ဖွဲ့တို့ကလွှဲရင်ဂျန်တဲ့ဖွဲ့အလုံးကိုဖိတ်ကြားခဲ့တယ်လို့လည်းပူးတွဲကော်မတီ UPDJC အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ဒီကနေ့အထိတော့ UNSC ခေါ်ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့တွေကိုဖိတ်ကြားတာမျိုးမရှိသေးသလို UNSC အဖွဲ့တွေအနေနဲ့လည်းအလုံးစုံပါဝင်မှုမရှိတဲ့တည်ညီလာခံကိုတက်ရောက်ဖို့အစီအစဉ်မရှိဘူးလို့ UNSC ရဲ့သွေးရမှုတဲ့ဦးထွန်းစော်ကပြောပါတယ်။
ဒီလိုရေတရားဝင်ပြောဆိုချက်ကိုကျွန်တော်ကြည့်အောင်ပါပေါ့လေနော်မိလာသူတို့အထူးဖိတ်ကြားလို့ဆိုရင်တော့ကျွန်တော်တို့ဘက်ကတော့အဲဒီတဖွဲ့ချင်းစီနေနဲ့တော့အနာမရှိဘူးပေါ့ဗျာကျွန်တော်တို့က NCA ကိုအခြေခံပြီးတော့မှလုပ်ခဲ့ကြတဲ့တိုင်းဒေသနဲ့ကတော့လည်းဖိတ်စီပေါင်းတကယ်တဖွဲ့ရှိတယ်ပေါ့ဗျာဒီဖက်တဖွဲ့စလုံးကသူကလက်ခံပြီးပြည်ချင်းမရှိဘူးပေါ့
မြန်မာနိုင်ငံမှာသမရဦးသိန်းစေဦးဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုဖွဲ့စည်းပြီးတော့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့အပြည့်ခန့်ရပ်ဆန်းနိုင်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေခဲ့တယ်လို့ KNU ခေါ်ကရင်မျိုးရာစီယုံကရင်ငြိမ်းချမ်းရေးကောင်စီ DGPA ကျောင်းသားတပ်မတော် ABSDF တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ချင်းမျိုးရတာဦးစီရံပို့မျိုးရလူမြောက်ရေးဖွဲ့ချုပ်အစရှိတဲ့ဖွဲ့ရှိဖွဲ့နဲ့2005ခုနှစ်အောက်တိုဘာလမှာအန်စီရဲ့ပြည်ရသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဒါပေမဲ့တခြားကြံရှိနေတဲ့လက်နက်ကင်ဖွဲ့တွေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတာကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာ KIU ကချင်လွတ်လပ်ရေးဖွဲ့ကိုကန်တပ်ဖွဲ့တောင်းမလောင်တပ်ဖွဲ့နဲ့ရခိုင်ပြည်နယ်ဘက်မှာရခိုင်တပ်မတော်တပ်ဖွဲ့တို့နဲ့မြမတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံကနေနိုင်ကိုအိမ်သတင်းပေးပို့ခဲ့တာပါ။အိန္ဒိယမြန်မာနယ်စပ်အနီးငလျင်လှုပ်ခဲတဲ့အကြောင်းကိုမပြင်းပြခင်မှာတော့ဒီမနက်ဖြန်အင်ကာနေညတိုက်ရိုက်လေးလိုက်ဆစ်စင်မှာဆွေးနွေးမယ့်အကြောင်းအရာကိုကြိုတင်သိပေးပါရစေရှင်။
ဒီကရယူကောက်ပွဲမှာရင်းနေခဲ့တဲ့လက်ရှိအာဏာရပြည်ခိုင်ပြိုးပါတီအနေနဲ့မကြခင်မှာအစိုးရနဲ့လွှတ်တော်နေရာအများစုကိုလက်လွတ်ရတော့မှာဖြစ်ပါတယ်။ပါတီဝင်တန်းနဲ့ချီပြီးရှိတယ်လို့ဆိုတဲ့ပါတီကြီးတခုအနေနဲ့ပြည်ခိုင်ပြိုးပါတီဟာမြန်မာနိုင်ငံရေးမှာအခိုင်အမာဆက်ပြီးရပ်တည်နိုင်အောင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆကြပါသလား။အရင်ကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလို့တဖြည်းဖြည်းမှေးမိန်သွားတော့မှာလားဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392382555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့အိန္ဒိယမြန်မာနယ်စပ်အနီးလှုပ်ခဲ့တဲ့ငလျင်အကြောင်းကိုပြောချင်ပါတယ်။မြန်မာနိုင်ငံအနီးအိန္ဒိယနိုင်ငံအထွန်းကိုဗဟိုပြုပြီးတော့အင်အားပြင်းငလျင်တစ်ခုလှုပ်ခဲ့တဲ့အတွက်အိန္ဒိယနိုင်ငံမှာအနည်းဆုံး6ယောက်ထက်မနည်းသေဆုံးခဲ့တယ်လို့မြန်မာနိုင်ငံအထွန်းကမြို့ကြီးတွေအထိရိုက်ခတ်မှုတွေလည်းရှိခဲ့ပါတယ်။ရန်ကုန်မြို့ရဲ့တောင်ဘက်1,185ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခဲ့တဲ့ငလျင်ဟာပြင်းအား register scale 6.9 အထိရှိခဲ့တဲ့အကြောင်းလဲအမေရိကန်ဘူမိဗေဒတိုင်းတိုင်းရေးစခန်းကပြောပါတယ်။မြန်မာနိုင်ငံအတွင်းကငလျင်ရိုက်ခတ်မှုအခြေအနေတွေနဲ့အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါရရှင်
။အိန္ဒိယမြန်မာနယ်စပ်မှာအင်အားပြင်းငလျင်လှုပ်သွားတဲ့အတွက်အိန္ဒိယနိုင်ငံဘက်ကအသေးအပြောက်တင်တဲ့အဖြစ်အစီးတွေရှိခဲ့တယ်လို့မြန်မာနိုင်ငံဘက်ကမြို့အတော်များများမှလည်းတနင်္လာနေ့မနေ့ပိုင်းမှာငလျင်လှုပ်တာကိုသိရှိလိုက်ရတယ်ဆိုပြီးမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဦးစီးအရာရှိဒေါ်ပပထွန်းကအခုလိုပြောပါတယ်
ကျမတို့သတင်းရထားတာပေါ့နော်ဟိုတမူကတာမော်လိုက်ဟာခါကလေးသပိတ်ချင်းဟင်းတဒရန်ကုန်အဲ့ဒီမျိုးတွေကတော့သတိပြုမိတယ်လို့သိရပါတယ်ရှင
်အိန္ဒိယနိုင်ငံနဲ့အနီးဆုံးတမူမြို့မှာတော့တခြားဒေသတွေထက်ငလျင်လှုပ်မှုပြင်းအားပိုများတယ်လို့ဆိုပါတယ
်ဟိုတမူဘက်ကတော့ကိုရင်ဘယ်လိုပုံလဲမြင်းကလေးအပီဆန္ဒနဲ့တိတ်မကွာတယောက်ခံစားမှုကတော့ရှိပါတယ်ရှင်ဟုတ်ဟိုခံစားမှုအနေနဲ့ကတော့ဥပမာဆိုလို့ရှိရင်တမူနဲ့မှာဟိုတင်တပိတ်ချင်းလိုမျိုးဆိုလို့ရှိရင်တော့တမူကပို့ပြီးခံစားရတာပေါ့။ဘာဖြစ်လို့လဲဆိုတမူကမြင်းကလေးအတီဆန္ဒနဲ့နေတဲ့ခါကြတော့လေ။ဆိုပို့ပြီးတော့ခံစားရတယ်ရှင်ဟုတ
်။အပြည့်အစည်အထိကိုက်တွေရှိမရှိမေးတဲ့အခါမှာလည်းအခုလိုပြောပြပါဗျ။
အခုဒီတော့ညီမတို့သတင်းမရရှိသေးပါဘူးရှင်။အကျဉ်းဆုံးကတော့လေ
။တနင်္လာနေ့ကလှုပ်ခဲ့တဲ့ငလျင်တန်းကြောင့်အိန္ဒိယနိုင်ငံအင်ဖာမြို့မှာလူသေးဆုံးမှုတွေဖြစ်ပေါ်ခဲ့ပြီးအဆောက်အဦတွေပျို့ကျပျက်စီးမှုတွေလည်းဖြစ်ပေါ်ခဲ့ပါဗျ။နေဆက်တွေမှာတော့ငလျင်အန္တရာယ်သတိရှိတဲ့နယ်ဆိုပြီးဘူမိဗေဒပညာရှင်တွေကသတိပေးထားပါဗျ။မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့ငလျင်ဆိုတာဟာကြိုတင်ခန့်မှန်းလို့မရတဲ့အတွက်သတိပေးချက်တွေထုတ်ပြန်တာတွေတော့မရှိဘူးလို့ဆိုပါဗျ။အိန္ဒိယမြန်မာနယ်စပ်မှာငလျင်လှုပ်ခတ်မှုတွေကြောင့်နေဆက်မျိုးတွေကတော့စိုးရိမ်မှုတွေရှိနေတယ်ဆိုပြီးနေဆက်နေပြည်သူတွေကဆိုပါတယ်။ပြီးခဲ့တဲ့နှစ်ကတော့မြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်12ခုလောက်မှာရေလွှမ်းမိုးတဲ့သဘာဝဘေးဒဏ်တွေခံစားခဲ့ရပြီးချင်းပြည်နယ်မှာတော့အဆောက်အဦတွေပျို့ကျမှုတွေဖြစ်ပေါ်ခဲ့တာပါ။ဒီအတွက်မြန်မာပြည်သူတွေကတော့အင်အားပြင်းငလျင်နေဆက်မှာလှုပ်ခတ်သွားတဲ့အပေါ်မှာစိုးရိမ်စိတ်တွေနဲ့စောင့်ကြည့်နေရတယ်လို့ပြောဆိုကြပါတယ်ရှင်။
ထိုင်းနိုင်ငံကနေမဲ့အေးမှသတင်းပေးပို့ခဲ့တာပါမြန်မာနိုင်ငံဆိုင်ရာသတင်းတွေခဏနားလို့နိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးချင်ပါတယ်ရှင်အမေရိကန်ရီပပ်ဘလစ်ကန်သမ္မတလောက်ရွေးခန့်တွေထဲမှာရှေ့ဆုံးကပြေးနေပြီးမွတ်စလင်တွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ဖို့တောင်းဆိုနေတဲ့ဒေါ်နယ်ထရမ့်ကိုနောက်ရွေးကောက်ပွဲကြရရင်သူတို့လည်းမဲပေးမှာဖြစ်တယ်လို့အမေရိကန်မွတ်စလင်တွေကသတိပေးလိုက်ကြပါတယ်အကြမ်းဖက်မှုတွေဖြစ်တိုင်းအမေရိကန်မွတ်စလင်တွေဘာကြောင့်မရှုံချဘဲညီညီကြသလဲလို့အမေရိကန်အများပြားကမေးတက်ကြပေမဲ့ဝါရှင်တန်မြို့တော်အနီးပလီတစ်ခုကသတင်းပို့တဲ့အာနုရှ်အဗဒီဆန်ကတော့တဟာတကယ်တမ်းမမှန်ဘူးလို့ဆိုပါတယ်ဦးကျော်ဆန္ဒကအပြည့်စုံတင်ပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာမွတ်စလင်9000လောက်ရှိပါတယ်ဝါရှင်တန်မြို့တော်အနားဗာဂျီးနီးယားကပလီတစ်ခုမှာနေတိုင်းလူလိုရာနဲ့ချီပြီးလာရဝတ်ပြုကြပါတယ်တောက်ကြနေတွေမှာတော့စူပေါင်းဝတ်ပြုသူပေါင်း2000လောက်ရှိပါတယ် မကြာသေးခင်ကပြောင်းရွှေ့လာသူတွေမျိုးဆက်နဲ့ချီနေထိုင်လာခဲ့တဲ့အမေရိကန်တွေပါဝင်ပါတယ်။မကြာခင်က IS တွေလွတ်ဆောင်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေတစ်ခုစီဖြစ်လိုက်တိုင်း2001စက်တင်ဘာ17တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်လူမှုအသိုင်းအဝိုင်းတွေကိုသူတို့ပြန်လည်ဝင်ဆက်နိုင်ဖို့ကြိုးပမ်းမှုအတွက်စင်ခေါ်နေရာရောက်တယ်လို့သူတို့အများအပြားကယူဆကြပါတယ်။အမေရိကန်မှာမွေးဖွားကြီးပြင်းပညာတက်မြောက်လာတဲ့မွတ်စလင်များစုတို့ကအစ္စလာမ်ဆိုတဲ့နာမည်ကိုသုံးပြီးအစွမ်းရောက်ယူဆတွေကိုဟန့်တာဖို့တာဝန်ရှိတယ်လို့ခံယူရပါတယ်။တယောက်တည်းအထူးကြံဖြစ်နေသူတွေဟာအစွန်းရောက်ဝါဒီပြည်တွင်းဖြစ်အကြမ်းသမားတွေဖြစ်လာနိုင်တဲ့အတွက်သူတို့ကိုချင့်ကပ်ဖို့လိုအပ်ပါသလား
Being inclusive, having inclusive communities that bring the youth in
သူတို့ကိုအကြကြီးအထူးကြံပြစ်မထားပဲအပြုသဘောနဲ့လူအတိုင်းဝိုင်းနဲ့ခေါ်သွင်းပြီးအလောက်ကင်ပေးတာမျိုးလိုအပ်ပါတယ
် I do believe we need more voices from the Muslim community
မာယွန်းရဲ့လူတစုကပြန်မေးဆွဲထားတဲ့ကျွန်တော်တို့ဘာသာတရားအတွက်မွတ်စလင်အတိုင်းဝိုင်းနေပိုအားဆိုင်လှုပ်ဆောင်ရပါလိမ့်မယ်။ပြန်မေးသမားတွေဟာအစ္စလာမ်နဲ့ဘာမှမဆိုင်ပါဘူ
း။ There are certain group of people who are trying to hijack
ကျွန်တော်တို့ဘာသာတရားကိုသူတို့လှုပ်ချင်တာလုပ်နေအောင်ပြန်မေးဆွဲဖို့ကြိုးပမ်းနေသူတွေရှိပါတယ်။ဒါကိုမွတ်စလင်အတိုင်းဝိုင်းနေတကွာအမေရိကန်တွေသိအောင်ကျွန်တော်တို့လုပ်ရပါလိမ့်မယ်။
ဒီကရက်နဲ့အနေငယ်ကသုရေသနစစ်တမ်းတွေအရအမေရိကန်ပြည်ထောင်စုမှာတန်တရားရှိရအကြမ်းဖက်သမားတွေကိုဖော်ထုတ်တဲ့အခါမွတ်စလင်တွေကပဲအဓိကပါဝင်ကူညီခဲ့တယ်လို့သိရပါတယ်။ဖြူသုရေသနစစ်တမ်းတစ်ခုအရတော့အမေရိကန်မွတ်စလင်တဝက်လောက်ကသူတို့ဘာသာရေးခေါင်းဆောင်တဝက်လောက်ဟာအစ္စလာမ်အစွန်းရောက်ဝါဒကိုထိတိယောက်ယောက်ဆုတ်ချပြောဆိုခြင်းမရှိဘူးလို့ဆိုရပါတယ်။
The Muslim leaders have been quiet for a long time and we feel that this is the
Muslim ခေါင်းဆောင်တွေဟာဘာမှမပြောဘဲကြားယူနေခဲ့ကြပါလေအခုချိန်ဟာကျွန်တော်တို့ဘာသာတရားကိုပြန်ပြီးဆွဲထားသူတွေစီကကျွန်တော်တို့ပြန်လည်ယူရမယ့်အချိန်ဖြစ်ပါလေကျွန်တော်တို့တာဝန်မကျေဘူးဆိုတာပိုပေါ်လွင်လာနေပါလေ
Islam ဗိမာန်ခေါင်းဆောင်ကတော့ဘလီအလုံးမှာဝတ်ပြုကြတဲ့ဆူတောင်းကြတဲ့ဟာတွေကိုသူတို့ website မှာတင်ပြထားမယ်လို့ဆိုပါတယ်ဒါဟာ Islam ဘာသာအကြောင်းပညာပေးဖို့အထူးမှုတစ်ရပ်ဖြစ်ပါတယ်ခင်ဗျာ
ဥကြဆန္ဒဆူဆီတင်ပြခဲ့တာပါရှင်။ VOA American တိုင်းရဲ့တနင်္လာနေ့ညနေခင်းအစီအစဉ်ဒီကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လေးပေးနေတာပါရှင်။အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်ကတလက်တင်ပြပေးပါဦးမယ်ရှင်။
စီးရီးယားနိုင်ငံတွင်ဗြိတိန်အတွက်သူလျော်လုပ်ပေးနေတယ်လို့ဆွဆွဲခံရပြီးဒီလူ၅ဦးကို IS သွေးကြွားတွေကတပ်ဖြတ်လိုက်တဲ့ဗီဒီယိုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ဗြိတိန်နိုင်ငံသားရေးယုံကပြောဆိုပါရခင်ဗျာ။နိုင်ငံသားတန်တမန်ဆက်ဆိုင်ရင်းကို Saudi Arabia နိုင်ငံဘက်ကဖျက်တောက်လိုက်တာကြောင့်ဒီလုပ်ရဲ့အပေါ်ဝေဖန်လိုက်တယ်လို့ဒေတာရင်းတင်းမာမှုတွေတိုးလာစေတယ်ဆိုပြီးတော့အီရန်ကဒီကနေ့မှပြောပါတယ်။ Saudi နိုင်ငံတွင်းမှာရှိနေကြတဲ့အီရန်တန်တမန်တွေပြန်လာနိုင်ရေးအတွက်စီစဉ်ဆောင်ရွက်နေတယ်လို့နိုင်ငံသားဌာနပြောခွင့်ရသူကလည်းဒီမနေ့ပိုင်းမှာပြောဆိုသွားပါတယ်ခင်ဗျာ။ Afghanistan နိုင်ငံမြောက်ပိုင်းမာဇိုက်အီရှရက်မျိုးကအိန္ဒိယကောင်စစ်ဝင်ယုံနာကအစအဦးမှာစခန်းချနေတဲ့တနတ်သမားတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကြားဒီကနေ့လဲဆက်ပြီးတော့တိုက်ပွဲဖြစ်နေသေးပဲလို့တာဝန်ရှိသူတွေကပြောပါရယ်ဒိမတ်နိုင်ငံတွေကနေဆွီဒင်နိုင်ငံဘက်ကိုဝင်ရောက်တဲ့သူတွေအနေနဲ့ဒီကနေ့ကစတင်ပြီးတော့ဒီကိုယ့်ရဲ့ဓာတ်ပုံအထောက်အထားဒါမှမဟုတ်နိုင်ငံကူးလက်မှတ်ပါရမဝင်ရောက်နိုင်မှာဖြစ်ပါရယ်လူမှုဖူလုံရေးစနစ်ကောင်းမွန်တဲ့ဆွီဒင်နိုင်ငံတွေကိုတရားမဝင်နိုင်ငံရွှေ့ပြောင်းလာသူတွေအလုံးအင်းနဲ့ဝင်ရောက်နေတာကိုတားဆီးနိုင်ဖို့အခုလိုစ조사တာဖြစ်ပါတယ်။အင်းနီချင်းဒိမတ်နိုင်ငံကရွှေ့ပြောင်းဝင်ရောက်သူ 18,000 လောက်ကိုခလုံးခွင့်ပေးခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့နှစ်အတွင်းတရားမဝင်ဝင်ရောက်လာတဲ့ရွှေ့ပြောင်းလာသူ 36,000 ကိုဆွီဒင်နိုင်ငံကလက်ခံခဲ့ပါတယ်။68ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ခန်းစာတွေကိုမြန်မာနိုင်ငံတော်မှာဒီကနေ့ကျင်းပနေကြပါတယ်။မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအမြန်ဆုံးတည်ဆောက်နိုင်ဖို့စ조사ရမယ်လို့NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်က NLD ပါတီဌာနချုပ်မှာကျင်းပတဲ့လွတ်လပ်ရေးအခမ်းအနားမှာအဲ့ဒီလိုပြောကြားသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးအင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ်။ကျွန်မခင်ဗျူထွေးပါရှင်။ View American တန်ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line to meter 16 19နဲ့ 25 တို့ကနေတိုက်ရိုက်အသံလွှင့်ခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမတို့ view ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်ထပ်2နာရီကြာမှကျမတို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.